နိုဝင်ဘာ၈ရက်နေ့ကရွေးကောက်ပွဲမှာအာနာယာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့အစ္စလမ်ဘာသာဝင်အမတ်လောင်း2ဦးစလုံးအနိုင်ရခဲ့ပါတယ်။ရန်ကုန်တိုင်းပပဲတိုင်းမြို့နယ်မဲဆန္ဒနယ်မြေမှာအနိုင်ရခဲ့တဲ့ဦးစီတူမောင်ကတော့ဘာသာရေးလူမျိုးရေးခွဲခြားဆက်ဆံလို့တူတဲ့ကြားနိုင်ငံရေးအရာဖြတ်တန်းရတဲ့စိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောပါတယ်။ရဲကောက်ခံကိုဆလဲဦးစီတူမောင်ကိုတွေ့ဆုံမေးမြန်းပြီးဒီတပတ်ရဲ့ဒီမိုကရေစီရေးရာဆွေးနွေးခန်းမှာတင်ပြပေးပါမယ်။ကျမအက္ကနွန်ပါ။ကိုစီတူမောင်ကဒီနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခဲ့တယ်။ဒီ2020ရွေးကောက်ပွဲမှာလည်းဝင်ပြိုင်ပြီးတော့အနိုင်ရခဲ့တယ်။ဆိုတော့အဓိကပထမဆုံးဘာတွေလုပ်မယ်လို့စဉ်းစားထားလဲ။ကိုစီတူမောင်အနေနဲ့ဘာတွေလုပ်နိုင်မယ်လို့ယုံကြည်လဲ။
campaign မျိုးဆွေကလေးတွေပြီးတဲ့အခါမှာကျွန်တော်ဖြစ်နိုင်တဲ့နေရာလုံနိုင်တဲ့ခြေနေကိုကျွန်တော်ဆက်လုပ်မယ်ဆိုတော့ဆိုတော့ကျွန်တော်တို့ဟာကျွန်တော်တို့ရဲ့ခံစားချက်ကိုကျွန်တော်တို့ထပ်ပို့ပြီးတော့ဘယ်သူမှမသိနိုင်ဘူးဆိုတော့ကျွန်တော် campaign message ပို့ပေးတယ်နောက်အခုကကျွန်တော်အဖွဲ့ချုပ်ရဲ့ကျွန်တော်အဖွဲ့ချုပ်ရဲ့မူဝါဒနိုင်ငံနိုင်ငံရေးမှတ်တမ်းတွေကျွန်တော်ဆောင်ရမယ်ဆိုတော့ကျွန်တော်ပြောခဲ့ပါတယ်နောက်တစ်ချက်ကကျွန်တော်တို့ယုံကြည်တာဒီနိုင်ငံသားတိုင်းနိုင်ငံသားတိုင်းဟာဥပဒေရဲ့ရှေ့မှောင်မှာအလုံးဟာတန်းတူညီနာဖွင့်ရရှိရမယ်ဆိုတော့ကျွန်တော်ယုံကြည်တယ်ဒီမိုကရေစီနဲ့ဆန့်ကျင်တဲ့အမိန့်ညွှန်ကြားချက်တွေဒီမိုကရေစီစနစ်နဲ့ဆန့်ကျင်တဲ့ဥပဒေရှိနေဦးမယ်ဆိုတာပယ်ဖြတ်ဖို့ကိစ္စဟာလားပြန်ပြီးတော့ဟိုပြင်ဆင်မှုကိစ္စတွေကဒါအလွတ်တော်နိုင်ငံရေးလမ်းကြောင်းအရဆောင်ရွက်တော်မယ့်ကိစ္စဖြစ်တယ်လို့ကျွန်တော်ယူတယ်။နောက်တစ်ချက်ကကျွန်တော်ဗဘဲတန်းမြို့နယ်ပြည်သူတွေကိုကျွန်တော်ဘာလုပ်ပေးမယ်လို့ကျွန်တော်ပြောတာအထက်ဗဘဲတန်းမှာဘာတွေလိုအပ်တယ်ဆိုတာကိုကျွန်တော်တို့ကအတန်နေနားထောင်ပြီးတော့ကျွန်တော်တို့အနေနဲ့ဒီအတန်တွေကိုပဲကိုးစားပြုပြီးတော့မေးခွန်းမေးမြန်းတာအစိုးတင်သွင်းတာနဲ့ကျွန်တော်တို့လွတ်တော်နိုင်ငံရေးလမ်းကြောင်းမှာပါဝင်ရမယ့်ဟာတွေကိုကျွန်တော်ဆောင်ရွက်သွားမယ်ဆိုတော့ကျွန်တော်ဟိုနည်းခရီးပေးစကားပြောကြမယ်ပေါ့နော်
ကိုစီတူမောင်ကဒီနိုင်ငံရေးမှာပါဝင်လှုပ်ဆောင်ဖို့ပြင်ဆင်စ조사ခဲ့တယ်။မွတ်စလင်ကိုစလဲတယောက်အနေနဲ့ဒီနိုင်ငံရေးမှာပါဝင်ခွင့်ရတဲ့အပေါ်ဘယ်လိုခံစားမိလဲ
။ပထမဆုံးပြောချင်တာကကျွန်တော်မွတ်စလင်အမတ်မဟုတ်ပါဘူး။မွတ်စလင်ဆိုတာကတော့ဒါဘာသာတရားတစ်ခုကိုယုံကြည်လို့အစ္စလမ်ဘာသာကိုယုံကြည်တဲ့လူမွတ်စလင်လို့ပြောတာပေါ့နော်။ဆိုတော့ကျွန်တော်က candidate ကမွတ်စလင် candidate မဟုတ်ပါဘူး။ကျွန်တော်ဟာ NLD candidate ပါ။အဲ့ NLD candidate ဖြစ်တဲ့အတွက်ကြောင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကျွန်တော်တို့ဟာကြီးမားချက်တွေကျွန်တော်ပေါ်ဆောင်သွားမှာဖြစ်တယ်။ဒါဟာတိုင်းပြည်ရဲ့အကောင်းဘက်ကိုပြောင်းလဲစီမှုတက်ဖို့အဖွဲ့ချုပ်ရဲ့ချင်းနာဆိုင်ရမှာလည်းထုတ်ပြန်တာဖြစ်တယ်။အဲ့တော့ဗဘဲတန်းမြို့နယ်ကကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်တာဖြစ်တဲ့ကြောင့်ကျွန်တော်ဗဘဲတန်းမြို့နယ်မှာရှိတဲ့ကျွန်တော်တို့ဘာသာပေါင်းစုံလူမျိုးပေါင်းစုံဟိန္ဒူခရစ်ယာန်ဗုဒ္ဓဘာသာကရင်ရခိုင်တိုင်းရင်းသားအားလုံးရဲ့ဒီမှာနေထိုင်နေတဲ့မြို့ရပြည်သူအားလုံးမဲဆန္ဒရှင်အားလုံးရဲ့အရေးကိုဆောင်ရမှာဖြစ်တယ်။ဆိုတော့ကျွန်တော်တို့ကဘာသာဝင်တစုလူမျိုးတစုတည်းလုပ်တဲ့နိုင်ငံရေးအလုံးအင်မတန်ကြီးမားတဲ့နိုင်ငံရေးဖြစ်တယ်။အဲ့ဒါကိုကျွန်တော်တို့လုပ်တာလက်ဆိုင်ကျွန်တော်တို့တခြားလုံးနိုင်ငံရေးဘဝကိုဖျက်ဆီးခဲ့တာမှာလေကျွန်တော်တို့ကဘာသာဝင်ဆိုတဲ့ခံစားချက်နဲ့ကျွန်တော်တို့ဖျက်ဆီးခဲ့တာမဟုတ်ကျွန်တော်ကနိုင်ငံသားတယောက်ဆိုတဲ့ခံစားချက်နဲ့ကျွန်တော်တို့ဖျက်ဆီးခဲ့တာဖြစ်တယ်ကျွန်တော်တို့နိုင်ငံကိုဘယ်လိုပြုပြင်ပြောင်းလဲရေးမှာထားပါတော့ကျွန်တော်ကအစ္စလမ်ဘာသာဝင်ဖြစ်တယ်အစ္စလမ်ဘာသာဝင်ဟာတဦးဟာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာလေကျွန်တော်တို့ဟာကျွန်တော်လူဖွဲ့စည်းရလူဆွမ်းအရင်းမြစ်ရအကျိုးပြုနေတယ်ဆိုတဲ့စိတ်ဓာတ်နဲ့ကျွန်တော်တို့ဖျက်ဆီးခဲ့တာဒီကျွန်တော်တို့ရဲ့လူဆွမ်းအရင်းမြစ်ဒီတိုင်းပြည်ကိုတနည်းနည်းနဲ့အကျိုးပြုနေတယ်ဆိုတော့ပဲကျွန်တော်တို့ပေါ်လွင်နေတယ်ဒါပဲဆိုတော့ဘာသာတရားဆိုတာကကျွန်တော်ဒီမှာထပ်ပြောပါမယ်ဘာသာတရားဆိုတာဟာတဦးချင်းရဲ့တတိပုဂ္ဂလဘဝတွေကရွေးချယ်မှုဒါဟာဟိုဘာသာတရားနဲ့နိုင်ငံရေးကိုကျွန်တော်ရောသမမှုရဲ့နေမှာကျွန်တော်ပါလဲမပေါ့ကျွန်တော်စိတ်လဲမုံလာအောင်အဲ့ဒါကြောင့်ကျွန်တော်တို့ဖြောင်းပြောင်းတန်တန်နဲ့နိုင်ငံရေးကိုကျွန်တော်လုပ်တယ်ဆိုတော့အဲ့ဒီမှာဒီလူဖွဲ့စည်းမှာကျွန်တော်ရှိနေတဲ့လူဖွဲ့စည်းမှာပို့ပြီးတော့ခွဲခြားဆက်ဆံခံနေရတဲ့လူဖွဲ့စည်းရှိမယ်နှိမ်ချစော်ကန်းခံနေရတဲ့လူဖွဲ့စည်းရှိနေမယ်ဆိုရင်အဲ့ဒီအတွက်ကျွန်တော်ပို့ပြီးတော့အားဆိုင်ဖို့လည်းကျွန်တော်ပူတာဝန်ရှိတယ်ဒါဟာဟိုဒီမိုကရေစီအခွင့်အရေးစိတ်သုံးနေတဲ့ဟာကိုကျွန်တော်တို့ကြိုးပမ်းဆောင်ရွက်ဖို့ဆိုတာဟာလွတ်တော်နိုင်ငံရေးဆိုတဲ့အခမ်းအနားနဲ့ဆောင်ရွက်မယ့်တာဝန်ကိုရှိလာလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်
NLD ကိုကိုစားပြုပြီးတော့ရွေးချယ်ခံရတဲ့ပထမဆုံးမွတ်စလင်ဘာသာဝင်တွေဖြစ်တဲ့အတွက်မဲဆွယ်ပွဲကာလတွေအတွင်းမှာအခက်အခဲရှိခဲ့လား
ရှိခဲ့တယ်ဗျအများကြီးရှိခဲ့တယ်ကိုဗစ်ကာလမှာမဟုတ်ဘူးကိုဗစ်ဒီကိုစလေလောင်းစပြီးတော့စရင်ဟိုအတီးပြုတ်ပြီးတော့ဗောနော်ထုတ်ပြန်လိုက်တဲ့အချိန်ကစပြီးကျွန်တော်ခက်ခဲစိတ်ပေါ်မှုအများကြီးကြုံရတာဘာကြီးကြုံရလဲဆိုတော့နံပါတ်1ကကျွန်တော်ဟိုဒီဟိုအလူသတင်းတောက်ဗောနော်မတရားတပ်ဖြတ်ခံလိုက်ရတဲ့အလူသတင်းတောက်ကိုပါကြီးနဲ့ပတ်သက်ပြီးတော့ကိုပါကြီးနဲ့ကျွန်တော်နဲ့ဓာတ်ပုံတစ်ပုံအသုံးပြုပြီးတော့စီတူမောင်ဟာဖောက်ခွဲရေးတင်တန်းတွေမှာတက်ခဲ့ဘူးတယ်ဆိုတော့တရင်သူတွေမှာတွေကိုလုတ်ကြံခံရရှိတယ်။နောက်တစ်ချက်နောက်တစ်ချိန်ကတော့ဒီဘာကအကြောင်းတွေပေါ့ဘုန်းတော်ကြီးတင်ပညာရေးအကြောင်းတွေကိုစီတူမောင်ကဖျက်သိမ်းဖို့ကြိုးစားပြီးတော့ RB စာဟုပညာရေးစနစ်ထဲမှာသင်ကြားဖို့အတွက်ပေါ့နော်သူကကြိုးစားဆောင်ရွက်ခဲ့ဘူးတယ်ဆိုတော့2005ပညာရေးပြုဝင်ပြောင်းလဲရေးလှုပ်ရှားမှုကာလကိစ္စတစ်ခုကတရင်သူတရင်မှာနဲ့လုပ်တာပါ။အဲ့ဒီကာလကျွန်တော်ကဘုန်းတော်ကြီးတင်ပညာရေးအကြောင်းတွေဆိုတာဒါပညာရေးစနစ်မှာမှာဒါတိတဲ့ဟိုနယ်ဒီမှာဒါအားထားနေရတဲ့ပညာရေးစနစ်တစ်ခုဖြစ်တယ်အဲ့ဒါတွေကိုကျွန်တော်တို့တရားဝင်ဥပဒေတစ်ခုထဲမှာဒါပုံမှန်တွေဥပဒေနဲ့ဖြစ်လာဘူးတယ်ကျွန်တော်တို့ကဆွေးနွေးခဲ့တာဆွေးနွေးခဲ့တာကိုဒါလုတ်ကြံပြီးတော့ဗောနော်တရင်သူတရင်မအနေနဲ့ဖြန့်ဝေမှုကတော်တော်အားကောင်းနေတယ်နောက်ဆုံးကြုံလိုက်ရတာကတော့ကျွန်တော်ဗာကြုံလိုက်ရလဲဆိုတော့အခုဒီမင်းကင်းလွတ်တော်ကိုယ်စားလှယ်လောင်းဥမောင်မြင့်ဗောနော် ဒီခိုင်မျိုးပါတီကဥမောင်မြင်းကနေပြီးတော့သူ့ရဲ့မဲဆွေစကားတစ်ခုမှာသူကအမျိုးသားလိမ္မာကြီးဖွဲ့ချုပ်ဟာကလားကိုနေရာပေးထားတယ်ဆိုတဲ့ဟာမျိုးပေါ့နော်စီတူမောင်ဆိုတဲ့ကလားပပဲနန်းကဒီကလားလေးကိုနေရာပေးထားတယ်သူတို့40ကျော်တော့သူတို့ຢာထားတယ်ဒီကိုစလေကြီးထဲမှာပါတယ်ဆိုတော့အချက်လက်မားတွေပေါ့နော်အဲ့လိုအချက်လက်မားရင်းလေဒါဘာသာရေးလူမျိုးတွေတိုက်ခိုက်တာကိုရှိတယ်ဆိုတော့ကျွန်တော်ကဟိုကျွန်တော်တို့လူရွေးကောက်ပွဲဥပဒေမှာကကျွန်တော်နားလည်ထားတာဒီဘာသာရေးလူမျိုးကြီးဟိုအကြောင်းပြပြီးတော့မဲဆွေစီယုံဝင်မရှိပါဘူးဒါပေမဲ့အဲ့ဒီဟာကကျွန်တော်ဟိုကြုံလိုက်ရတဲ့ဖြစ်ပြပေါ့နော်နောက်တစ်ချက်ကတော့ဟိုအကန့်တက်ရှိတဲ့နောက် challenge တစ်ခုကတော့အကန့်တက်တစ်ခုရှိတဲ့ကျွန်တော်တို့ဟိုကိုဗစ်ကာလရဲ့စီယုံလှူရှားမှုကကျွန်တော်တို့တော်တော်ဟိုစိန်ခေါ်မှုအစ်စ်တွေနဲ့ပုံစံအစ်စ်တွေနဲ့ကျွန်တော်တို့အားလုံးဒီရွေးကောက်ပွဲမဲဆွေကမ်ပိန်းကိုပုံတရားတစ်ခုပြောင်းပြီးတော့ကျွန်တော်တို့လှုပ်ရှားလိုက်ရတာပေါ့နော်အဲ့အရာတွေကျွန်တော်ကြုံရပါတယ်
လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူမျိုးပါတာအစွန်းရောက်လှုပ်ရှားမှုတချို့အပေါ်ကိုစီတူမောင်ဘယ်လိုမြင်လဲရှေ့ဆက်ပြီးဘယ်လိုကင်တွယ်လှုပ်ဆောင်ဖို့လိုတယ်လဲ
ဆိုတော့ဒီနိုင်ငံမှာဟိုပြီးခဲ့တဲ့2015ကာလတုန်းကအားလုံးလည်းသိပါတယ်အမျိုးသားရေးအမြင်ခံတက်ကြွလှုပ်ရှားတဲ့သူတွေပေါ့နော်ဟိုဘာသာရေးလူမျိုးတွေကိုအခြေခံပြီးတော့စုပူလှုပ်ဆောင်မှုတွေလူစုလူဝေးဖြစ်ပေါ်မှုတွေဒါတွေရှိခဲ့ဆိုတော့ဗျာဟိုကျွန်တော်ဒါကတော့ဝမ်းနေကြပါပဲကျွန်တော်နိုင်ငံမှာမိဖုံးတောက်ခဲ့တဲ့အခြေအနေတွေပလိပခါတွေဒီရုံးနေဖြစ်ခဲ့တဲ့အခြေအနေကိုသတိထားကြည့်မယ်ဆိုရင်တရင်လူတရင်မကြီးကောင်ဖြစ်ခဲ့တာပဲဆိုတော့ဟိုတကယ်တော့ဗျာကျွန်တော်တို့ဟိုရှူအောင်တန်ခါရေးခင်းကိုပဲပြန်ပြီးဥမာပေးရမယ်ရှူအောင်တန်ခါရေးခင်းမှာကျွန်တော်တို့ဘာသာမတူတဲ့ဘာသာဝင်တွေအားလုံးကလက်ချင်းချိတ်ပြီးတော့တန်ခါရူကြီးကာကွယ်ပြီးတော့ကျွန်တော်တို့မတူညီတဲ့လက်တွေချိတ်ပြီးတူညီတဲ့ပန်းနိုင်တူကိုကျွန်တော်တို့အတူတူကျွန်တော်တို့ချိတက်ခဲ့ကြတာအဲ့ဒါဟာဥတီချက်တစ်ခုပဲရှိတယ်စနစ်ဆိုးတစ်ခုအောက်ကလွတ်မြောက်ရေးနဲ့ကျွန်တော်တို့အာဏာရှင်စနစ်ကိုကျွန်တော်တို့လက်မခံတော့ဘူးကျွန်တော်တို့ဒီမိုကရေစီအဲအသွင်ကူးပြောင်းရေးကိုကျွန်တော်တို့ကမမောတန်တာနေပြီဆိုတော့ပြည်သူတွေကအခိုင်အမာပြသကြတယ်အဲ့မှာဘာသာပေါင်းလို့လူမျိုးပေါင်းလို့ပါတယ်အားလုံးဟာဖြစ်တမိုင်းတစ်ချောင်းမှာချစ်ချစ်ကြည်ညီညီညွတ်နေပဲကျွန်တော်တို့ဖြတ်တန်းခဲ့ကြတယ်ဆိုတော့တမိုင်းကောင်းလို့ကျွန်တော်ဆက်ပြီးထိန်းနေရမှာဒီအချိန်မှာလူမျိုးပါတဲ့အထူးကြုံနေဟိုအတွက်ကိုတွေးထိုးလုံဆောင်မှုအားလုံးဟာဥပဒေရခိတိရရောက်အေးအေးယူဆောင်ရတင်တယ်ပြီးခဲ့တဲ့ခေါက်ကလည်းပါပြီးတော့အတိုင်းတာတစ်ခုတည်တာအမျိုးသားညီညီဖွဲ့ချုပ်ကနေပြီးတော့ဒီဘာသာရေးလူမျိုးတွေနဲ့ပတ်သက်ပြီးတော့လှုပ်ဆော်သူတွေကိုဒါဟိုအတိုင်းတာတစ်ခုတည်ပေါ့နော်တင်းရင်အေဂျင့်ကြီးကိုတရားမှုဥပဒေစိုးမှုကို peace ဟိုလုံနိုင်ခဲ့တယ်ဆိုတာဒါငြင်းလို့မရတဲ့အချက်ပေါ့နော်ဒါဒါရီကပြန်ပြီးတော့ဟိုတစ်ချောင်းလုံးကြည့်လို့ဟိုတစ်ချောင်းလုံးဖြစ်ခဲ့တဲ့သတင်းတွေကိုပြန်တုံးတက်မယ်ဆိုလို့ရှိရင်ဒါအဖြစ်အပျက်တွေပြန်တုံးတက်မယ်ဆိုတာအလွန်အမတန်ပေါ်လွင်တယ်လို့ပြောလို့ရပါတယ်။ဟိုကျွန်တော်တွေ့ရုံရပါတယ်။ကျွန်တော်တီးနေငါနိုင်ငံကိုကျွန်တော်တွားရောက်ပြီးလေ့လာရခင်မှာကျွန်တော်ပေါဝင်ခဲ့ဦးပါတီးနေငါနိုင်ငံမှာတမေကြားတဘုံနေနေပေါ့တမေတိုင်းသားလက်နက်ကိုင်ဒီအဲ့သူတို့တွေနဲ့ဆွေးအဖွဲ့နဲ့ဖြစ်ခဲ့တဲ့အာဒီဗင်းစ်တော်တော်ဒီစနစ်ရှိလာဖြစ်ခဲ့ဦးပါဆိုတော့အဲ့ဒီပြည်တွင်းစစ်အလွန်မျိုးသားပြန်လည်တင်းနေယူဘလို့တိဆောက်နေရဆိုတော့ကျွန်တော်လိလိုက်ခီးပုံမှာကျွန်တော်ပါဝင်ခဲ့ရမှာဒီလင်္ကာနိုင်ငံမှာပြင်တာမျိုးသားပြန်လည်တင်းနေယူကြီးဌာနဆိုလို့ထားပြီးတော့ဘာသာပေါင်းကိုလူမျိုးပေါင်းလို့ပြောသူတို့ dialogue center မျိုးတွေအဲ့လိုမျိုးတွေလို့ဖွင့်ပြီးတော့ဒီဘာသာဝင်တီးတီးခေါင်းဆောင်တီးတီးဒီ community leader တီးတီးဟာအဲ့ဒီ dialogue center မျိုးတွေမှာသူတို့လာရောက်ပြီးတော့အမြဲတမ်းတွေ့ဆုံကြတယ်ဆွေးနွေးကြတယ်တဘာသာနဲ့တဘာသာရဲ့ဘာသာရေးတရားဆိုင်ရာနှိမ့်သာရတွေသူတို့အမြဲတမ်းသူတို့တွေနေနဲ့ဆွေးနွေးဖြေရှားကြတယ်တည်နာလည်အောင်ကြိုးစားကြတယ်ဥပါဒါကိုလည်းပို့ပြီးတော့တည်လာတယ်တန်ဖိုးထားလာကြတယ်အဲ့တော့ဘာသာတရားဟာလူတွေရဲ့စိတ်နှလုံးသားကိုနူးညံ့တိမ်မွေးဖို့အတွက်ပဲတွန်တင်တယ်ဆိုတာကိုဒီဟိုအဲ့ဒီမှာပေါ့နော်ဟိုသူတို့ကောင်းကောင်းဒီရဲ့ဟိုလေးကိုလုံနိုင်ခဲ့တယ်ပေါ့နော်သူတို့ရဲ့အစီအစဉ်တွေလုံနိုင်ခဲ့တယ်ပေါ့ဆိုတော့အဲ့ဒါလေးကျွန်တော်အလွန်အမြန်သဘောကျပါတယ်ဆိုတော့တည်နေငါနိုင်မှာလည်းတည်တဲ့အတိုင်းပဲဟိုအဆုံးရောက်လှုပ်ရှားမှုတွေဒါရှိနေကြတယ်ပေါ့ဒါပေမဲ့ဟိုဖြစ်လာခဲ့ပြီဆိုလို့ရှိရင်သူတို့ကဖြစ်ရောက်တဲ့တုံ့ပြန်ဆောင်ရွက်မှုကိုသူတို့ဆောင်ရွက်နိုင်ခဲ့တယ်ဆိုတော့ကျွန်တော်တို့ကဒါပေမဲ့ကျွန်တော်တို့ကလည်းဟိုအကန့်အသတ်နဲ့တီးရတဲ့အတီးပါဒါအဲ့ဒီကာလာလေးလိုက်ကြီးတွားခဲ့ရတဲ့ဟိုဟာမှာကျွန်တော်ရခဲ့ရလာခဲ့တဲ့အတွေ့အကြုံလေးတွေကတော်တော်ကျိုးရှိနေလို့ထင်တယ်ပေါ့ကျွန်တော်လူဖွဲ့ကြီးကိုနောက်တစ်ချိန်မှာအဲဒီအခု interface လို့ဟာမျိုးတွေပေါ့နော်ဟိုဘာသာတရားချင်းသဟဇာတာဖြစ်ဖို့အတွက်ကိုလုပ်တဲ့အစီအစဉ်တွေမှာပဲဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ့နော်ဒါတွေကဟိုကျွန်တော်တို့ကောင်းကောင်းအသုံးချနိုင်တယ်နောက်တစ်ခုကဗဘဲတန်းအတွက်ထူးခြားတာတစ်ခုကဗဘဲတန်းကတကယ်မှာဒီကချားပဲပြီးတော့ Hindu Christian ဗုဒ္ဓဘာသာရေးစနစ်အကုန်ရှိတယ်ရှိတော့ဒီမှာကဘာသာပေါင်းလို့လူမျိုးပေါင်းလို့ဟာငင်းညမ်းစွာနဲ့အတူရှင်တွဲနေထိုင်ကြတယ်ဆိုတဲ့တမိုင်းကောင်းရှိပြီလားအဲ့ဒီအစင်လာကောင်းရှိပြီလားဒီမှာတဟဇာတာဖြစ်တဲ့လူဖွဲ့စည်းတို့ကဗဘဲတန်းအဆန်ပြပဲလားဆိုတော့ဘာပလိပကမှမရှိရဘူးတခြားနေရာမှာအိုးတကယ်ပလိပကကြီးရှိနေခဲ့တယ်လို့ဗဘဲတန်းကတော်တော်ငင်းညမ်းနေနေကြအဲ့ဒါဟာအားလုံးကချစ်ချစ်ကြည်ကြည်ညီညွတ်နဲ့နေကြတယ်ဆိုတဲ့အစင်လာကောင်းကိုဆက်ပြီးတော့ထိန်းသိမ်းမှုတော့လေကျွန်တော်ရေကောက်ပွဲမှာအဲ့ဒီငန်းချက်တွေထားပြီးတော့လည်းမျှော်ရှင်နေတာဖြစ်တယ်တချို့ကထင်တာကိုစီဒမောအစ္စလာမ်ဘာသာဝင်ဖြစ်လို့ဗဘဲတန်းမှာဝင်ပြီးရှင်တယ်နေဆိုတဲ့ချက်ကအလွန်အမြန်မှားပါတယ်အဲ့ဒါအဓိကဗဘဲတန်းကကျွန်တော်ပြီးခဲ့တဲ့ interview တွေမှာလည်းပြောခဲ့ပါဗဘဲတန်းဟာဖြစ်တမိုင်းတစ်ချောင်းမှာလူလူလှရှားမှုတွေမှာမြို့လေကောင်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီမြို့လေကောင်ရဲ့ခြေတက်ဆန္ဒပြပွဲတွေတော်တော်များများဗဘဲတန်းပြည်သူတွေကလည်းကြည့်တွေ့ခဲ့တာအဲ့တော့အဲ့မှာဘာတွေကြုံရလဲဆိုတော့ကျွန်တော်တို့ပြစ်ခတ်နေနေခံရတဲ့ကာလတွေတုန်းကနေကားတွေဖွင့်ပြီးကျွန်တော်တို့လုံခြုံမှုပေးခဲ့တာပါဒီဗဘဲတန်းပြည်သူတွေကကျွန်တော်တို့ကအဲ့ပြည်သူတွေကိုကျွန်တော်အဲ့အကျွေးလေးကျွန်တော်တင်တယ်အဲ့အကျွေးကိုဆက်ချင်တယ်ပြည်သူတွေဆိုတော့အဲ့ဒီဟာကိုကျွန်တော်ဆက်ပြီးတော့ထင်းနေတယ်ပြောလဲပါဆိုလိုတာက ဒီဘယ်နဲ့မိဘပြည်သူတွေအားလုံးနိုင်ငံရေးရည်ချင်မနေဘူးဆိုတော့ပြတယ်ဒီကလူတွေရဲ့နိုင်ငံရေးရည်ချင်အလုံးနဲ့မြင်ပါတယ်သူတို့ဟာသူတို့ကိုယ်တိုင်ဖြစ်တွေ့ခံစားခဲ့ရတဲ့သူတွေဖြစ်တဲ့သူတို့ရဲ့နိုင်ငံရေးရည်ချင်မြင်ပါတယ်ဒါကိုယုံကြည်လို့လည်းကျွန်တော်ဝင်ရောက်ရှင်းပြနေတာဖြစ်တယ်ဒီနေ့အဲ့ကြောင့်ကျွန်တော်ပါတီကိုယ်စားလှောင်းဖြစ်ကျွန်တော်ဒီနေရာကိုအဆိုပြုတဲ့ခါမှာကျွန်တော်အဲ့အချက်လက်ကိုလည်းပါတီရဲ့ဒီကိုယ်စားလှောင်းအဆိုပြုမှာလို့ပြောမှာလည်းကျွန်တော်ဖော်ပြလာခဲ့တယ်ပါတီရဲ့လူချင်းပေါ့နော်
2020ရွေးကောက်ပွဲမှာဒီပပယ်တမ်းမြို့နယ်မှာအပြန်ဆိုင်တွေများပေမဲ့ကိုစီတူမောင်ကရွေးချယ်ခံခဲ့ရတယ်။အနိုင်ရခဲ့တယ်ပေါ့။ဆိုတော့ကိုစီတူမောင်ဘလို့များစ조사ခဲ့တာရှိလဲ
။ကျွန်တော်ဒီမှာဝင်ရောက်ရှင်ပြန်တော့ကျွန်တော်သတိထားမိရတယ်ပေါ့နော်။မနေ့ကင်း6နာရီမဲယုံနေစပြီးမဖွင့်ခင်နေရ။မဖွင့်နေရကျွန်တော်မနေ့4နာရီပဲ9နာရီလောက်ကျွန်တော်အောက်ရောက်တယ်။အောက်နေပြီးတော့အဲ့မှာမဲယုံနေရှိမှလည်းလူတိုင်းကြီးတွေအများကြီးဖြစ်နေကျွန်တော်သတိထားမိ။ဘာကြောင့်အဲ့ဒါသတိထားမိလဲ။ဒီမှာကတချို့ဟိုမဲဆန္ဒရှင်တွေမှာအစ္စလမ်ဘာသာဝင်တွေရှိတာပေါ့အစ္စလမ်ဘာသာဝင်တွေကသူတို့ရဲ့မနက်ခင်းအာယုံဥပပြုမှုပြီးမှာဆူတောင်းဝတ်ပြုပြီးမှာသူတို့အားလုံးဟာတက်တက်ကြွကြွနဲ့သူမဲယုံတွေရှိမှာလာရောက်တန်းစီနေတာတွေ့တယ်။အဲ့ဒီမှာသူတို့ဘာသာတရားနဲ့ပတ်သက်တဲ့အမှတ်တကြီးတာတွေပေါ့နော်အကုန်လုံးအုပ်ထုပ်လေးစောင်းနာကြရလဲတွေ့တယ်။တချို့အဲသူတို့ဥပဟိုတနက်ရှင်းရှင်းလေးနဲ့ပေါ့နော်အဲ့လိုဟိုကလေးလာရောက်ပြီးတော့ဖြစ်ကြတယ်။အဲ့မှာကျွန်တော်ဘာသွားတည်ရလဲဆိုတော့ကျွန်တော်သွားတဲ့ဒီမဲယုံတွေလစ်လေပြီးတော့ကြီးရှိတဲ့အခါမှာသူတို့ရဲ့မြုံဝန်းတွေထဲမှာကျွန်တော်တို့ကိုကျွန်တော်ငွေထွေးတဲ့အကြည့်နဲ့ကျွန်တော်ကိုအားပေးထောက်ခံတဲ့အကြည့်ကိုကျွန်တော်အဲ့မှာကျွန်တော်ခံစားရပါတယ်တွေ့ရပါတယ်အဲ့မှာလည်းကျွန်တော်စိတ်ချလက်ချကျွန်တော်နိုင်လိမ့်မယ်ကျွန်တော်အဖွဲ့ချုပ်ကိုကျွန်တော်ယုံကြည်တယ်ဒီလူတွေကကျွန်တော်အဖွဲ့ချုပ်ရဲ့နိုင်ငံရေးအင်မတ်ချက်တွေကိုယုံကြည်တယ်အဲ့လိုပဲကျွန်တော်ကိုလည်းချစ်ထားကြတယ်ပေါ့နော်ဒီလိုကျွန်တော်ယုံကြည်ပြီးတော့ကျွန်တော်နိုင်ရခဲ့တာလို့ကျွန်တော်မြင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးအင်မတ်ချက်တွေနိုင်ငံရေးဆိုင်ရာဟာလာဟိုအမူအရတွေဒီကောက်ပွဲဆိုင်ရာကြီးညာစာနဲ့ဒါတွေကိုလည်းပြည်သူအထုတ်ပြန်ကြီးညာလာပြီးဖြစ်တဲ့ကြောင့်ပြည်သူတွေကဒီပုံမှာယုံကြည်တယ်ကျွန်တော်တို့မဲဆွေတိုင်းလည်းဟောပြောတဲ့ခါမှာဒါတွေကိုကျွန်တော်ပြည်သူတွေကိုရှင်းပြပြီးဟောပြောခဲ့တာဖြစ်တယ်။ကျွန်တော်ရွေးကောက်ပွဲဆိုတာကနိုင်ငံတစ်ခုရဲ့အန်ဒီမကြီးမန်းချက်လည်းမဟုတ်ဘူး။ပန်းနိုင်လည်းမဟုတ်ပါဘူး။ရွေးကောက်ပွဲတစ်ခုဆိုတာကဒီမိုကရေစီစနစ်တစ်ခုကိုကျင့်သုံးတဲ့နိုင်ငံတိုင်းကရွေးကောက်ပွဲဆိုတာက၅နှစ်တစ်ကြိမ်၅နှစ်တစ်ကြိမ်ကဖြတ်တန်းနေအောင်ဒါမှတ်တိုင်ခုပဲ။ဆိုတော့ဗျကျွန်တော်နိုင်ငံမှာကဒီလို့ခေါ်မလဲဒီရွေးကောက်ပွဲပြီးသွားလို့ရှိရင်လွတ်တော်နိုင်ငံကြီးဆိုတဲ့အချင်းချင်းတစ်ခုပေါ်လာမယ်။အဲ့လိုပဲလွတ်တော်မြန်မာမှာရှိတဲ့ကျွန်တော်တို့အင်အားစုဒီဒီဟာလေအဲဒီအခုတဘာပေါင်းရင်ထိန်းသိမ်းရေးနဲ့ပတ်သက်တဲ့တကြွလှူရှားသူတွေလူကြီးတကြွလှူရှားသူတွေနောက်ပြီးတော့ဟိုကလေးသူငယ်အမျိုးသမီးရေးနဲ့ပတ်သက်တဲ့တကြွလှူရှားသူတွေဒီလိုရေးရပေါင်းများများသာကိုစိတ်ပါဝင်စားစွာနဲ့တကြွလှူရှားနေတဲ့အရက်ဖက်ဖွဲ့စည်းနေလည်းရှိနေနေတယ်။အဲ့လိုပဲဒီလွတ်တော်ရေးနိုင်ငံရေးမှာဆောင်ရွက်နေတဲ့လူတွေလည်းရှိနေနေတယ်။အဲ့တော့ဒီတိုင်းရင်းသားလက်နက်ကိုင်ဟိုအဖွဲ့တွေကလည်းလွတ်တော်ပြင်ပမှာသူတို့ရှိနေနေတယ်။ဆိုတော့ဗျာအဲ့အင်အားစုဒီဒီဟာကျွန်တော်တို့စုံမတ်တစ်ခုကိုရှာဖွေပြီးတော့ကျွန်တော်တို့လိုချင်တဲ့ Federal Democracyခရီးကိုကျွန်တော်ဆက်ပြီးတော့ရှောက်လန်းနိုင်မယ်ဆိုလို့ရှိရင်ကျွန်တော်အကောင့်ဘက်ကိုပို့ပြီးတော့ပြည်ဝင်ကြောင်းလေးတွေရောက်လာနိုင်မယ်လို့ကျွန်တော်ယုံကြည်တယ်။ဆိုတော့ရွေးကောက်ပွဲပြီးသွားပါပြီ။ကျွန်တော်ဖြစ်ခဲ့တာတွေအားလုံးရွေးကောက်ပွဲမှာခြံထားခဲ့လိုက်ပါမယ်။ကျွန်တော်ဆက်ပြီးမခေါ်လာပါဘူး။ဆိုတော့ကျွန်တော်အားလုံးဟာကျွန်တော်အားလုံးဟာရန်သူတွေမဟုတ်ပါဘူး။နိုင်ငံရေးရတယောက်နဲ့တယောက်သဘောထားအမြင်တွေမတူတာရှိမယ်။တူတာတွေရှိမယ်။ဒါတွေကိုကျွန်တော်တို့ဒါသာလေအခုမတူတာတွေမင်းလေဒီမိုကရေစီရဲ့ဒါအရှင်ကြီးမှုဖြစ်တယ်။ဒီမိုကရေစီရဲ့အလှတရားဖြစ်တယ်။မတူခွဲပြားရတယ်။ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ပြည်သူတွေရဲ့အဆုံးဖြတ်ကိုခံယူပြီးတော့ကျွန်တော်တို့ဘသူ့ကို9နှစ်တာတာဝန်အနှင်းနေဆိုတဲ့ရွေးကောက်ပွဲရလဲပြီးသွားပြီဖြစ်တဲ့ကျွန်တော်တို့အကောင်းဆုံးကျွန်တော်ဆက်ပြီးတော့ကျွန်တော်တိုင်းလက်တွဲပြီးတော့အားလုံးနဲ့ပူးပေါင်းဆောင်ရွက်ချင်ပါတယ်ကျွန်တော်ပြောပြရတယ်